ဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံနေဆက်မြင်ကြားထဲမှာနေထိုင်တဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုအဲ့ဒီနေရာကနေအမြန်ဆုံးထွက်ခွာသွားကြဖို့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကအတန်ချဲ့ဆက်တွေနဲ့အော်ဟစ်နှင်ထုတ်နေတယ်လို့နေဆက်မြင်ကနေဒုက္ခသည်တွေကပြောပါတယ်ဘယ်မှသွားစရာမရှိဘဲလုံခြုံရေးစိုးရိမ်ရလို့နေဆက်မြင်တဲ့ခိုလုံနေကြရတဲ့စားဝတ်နေရေးဒုက္ခတွေ့နေကြရတဲ့ထောင်ချီတဲ့နေဆက်မြင်နေဒုက္ခသည်တွေကိုအခုလိုနှင်ထုတ်တာဟာလူသားချင်းစာနာမှုမရှိတဲ့လူရဲလို့ဒုက္ခတွေနဲ့မောင်တော်ဒေသခံတွေကဝေဖန်ပါတယ်။ဘင်္ဂလားဒေ့ရှ်နေကြားဆောင်တပ်ဖက်ကတော့အခြေအနေကိုအနီးကပ်စောင့်ကြည့်နေတယ်လို့ပြောပါတယ်။အသေးစိတ်ကိုမဆုမှုမှစူးစီးတင်ပြထားပါတယ်
။ဟုတ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနိုင်ငံနှစ်နိုင်ငံနယ်နိမိတ်စီယိုကြားနေဆက်မြင်ကြားထဲမှာပြီးခဲ့တဲ့နှစ်ဩဂုတ်လအကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းအသက်ဘေးကနေလွတ်အောင်တိမ်းရှောင်ထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်အနည်းဆုံး6000လောက်ခိုလုံနေထိုင်နေကြတာဖြစ်ပါတယ်။သူတို့တွေကိုဒီနေဆက်မြင်ကြားထဲကနေအမြန်ဆုံးထွက်ခွာသွားကြဖို့မြန်မာအာဏာပိုင်နေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကမနေ့စနေနေ့ကနေစလို့တနည်းနည်းတနည်းလုံးမြန်မာဘာသာရိုဟင်ဂျာဘင်္ဂလီဘာသာနှစ်ဘာသာနဲ့အတန်ချဲ့ဆက်တွေတုံးထက်ခါအော်ဟစ်ပြီးနှင်ထုတ်နေတယ်လို့ဒုက္ခသည်တွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကလည်းဝင်ဖို့အခက်ခဲရှိပြီးမြန်မာဘက်ကလည်းမပြန်ရဲကြသေးတဲ့ကလင်းငယ်တွေနဲ့ကိုဝင်ဆောင်မိခင်တွေတက်ကြီးရွယ်အိုတွေပါပါဝင်တဲ့ရိုဟင်ဂျာဒုက္ခသည်တွေမှာအခုလိုမျိုးမြန်မာဘက်ကနေအတန်ချဲ့ဆက်တွေနဲ့အော်ဟစ်နှင်ထုတ်နေတဲ့အတွက်အတော်လေးကြောက်လန့်နေကြတယ်လို့ဘင်္ဂလားဒေ့ရှ်ဘာလူခါလီဒုက္ခသည်စခန်းကြီးရိုဟင်ဂျာဒုက္ခသည်ကိုယ်စားလှယ်ဦးယီစလန်ကအခြေအနေကိုပြောပြပါတယ်။အဲမနည
်းပါမနည်းသူတို့အဲ့လိုလုံလိုက်မှရှိတဲ့ဒုက္ခကျွန်တော်ကမြန်မာပြည်အပ်တာအဲ့ဒီနေရာကြီးတော့ဘယ်လိုလဲဆိုတော့ကျတယ်အခုတော့တော့ဘာလို့ဒီအဲ့ဒီလောက်နေရာမှာပဲဆက်ရနေတိုင်းတော့ဖြစ်နေတာပါ
သူတို့ရဲ့အသက်ဘေးအန္တရာယ်ကိုစိုးရိမ်လို့နိုင်ငံနယ်ဆက်မြင်းသားတွေမှာခိုလုံနေကြရတဲ့ဒုက္ခသည်တွေကိုအခုလိုနှင်ထုတ်နေတာကတော့လူသားချင်းစာနာမှုလုံးဝမရှိတဲ့လုပ်ရပဲလို့ရခိုင်ဒေသထဲမှာပဲတခြားနေရာမှာခိုလုံနေရစေမောင်းတော်ဒေသခံမြို့တကြီးကျေးရွာသားကိုလာထုံးကလည်းပြောပါတယ်
သူတို့မြန်မာနိုင်ငံဘက်ကတော့တက္ကမဟုတ်ဘူးနက္ကမဟုတ်ဘူးအချင်းချင်းတွားပြီးတော့ချင်းချောက်တယ်နေတွားရရှိတယ်ဒီဥပဒေတွေပါတွေကျွန်တော်အဖာတော်ဟိုဒီလူသားချင်းစာနာမှုအနေနဲ့ဒီလူတွေကိုကြည့်ပါဒီလူတွေကဟိုမိမိရဲ့အိုးအိမ်တွေနေရှုခံရပြီးတော့သွက်ပြေးနေရတဲ့လူတွေဖြစ်တယ်သူတို့ကဘာမှမဆင်ဘူးပထမသူတို့ဟိုဘက်ကိုသွားဖို့သွားတာဒါမဲ့မိင်္ဂလာတဲ့ဆွေရကလည်းဟိုဘက်မှာလူများနေတယ်ဆိုပြီးတော့ပြေးမဝင်ဘူးပထမဆိုတော့ဒီလူတွေကဒီဘက်မှာနေလိုက်တာအဲ့လိုဘာမှမရှိတဲ့လူတွေပြီးတော့အယားယားဆုံးဆုံးခံရတဲ့လူတွေကိုသွားပြီးတော့နေထိုးတဲ့ဟာကသိပြီးတော့လူသားမဆင်ဘူးလို့ကျွန်တော်တင်တာပဲနေတဲ့အဲ့ဒီ no man land ဆိုတဲ့ဟာကဘယ်နိုင်ငံမှာမှမပိုင်ဘူးမပိုင်ဘူးဆိုတော့ကျွန်တော်လူတွေကဒုက္ခရောက်တဲ့ချိန်မှာအေးနေရာမှာသွားနေတယ်အင်းမစစ်တဲ့ပြာနေတော့ပြီးတော့ချင်းချပါရရှိတယ်
။နိုင်ငံနေဆက်နေကြတဲ့နေထိုင်သူထောင်ချီတဲ့ဒုက္ခတွေဒီအပြင်ဘင်္ဂလားဒေ့ရှ်ဘက်ကိုတင်းချောင်နေတဲ့ဒုက္ခတွေ9သိန်းဟာသူတို့နေရရင်းကိုပြန်လာရဲကြဖို့ဆိုရင်တော့အကြမ်းဖက်တိုက်ခိုက်မှုတွေအတွင်းသူတို့ဆုံးရှုံးနေနာခဲ့ရတာတွေကိုတရားဥပဒေနဲ့အညီဆောင်ရွက်ပေးဖို့နဲ့နိုင်ငံသားအခွင့်အရေးအပြည့်အဝပေးဖို့အရေးတကြီးလိုအပ်ပါတယ်လို့လည်းကိုလာထုံးကဆိုပါတယ်
။ပြန်လာဖို့ပြတာကဒီလူတွေလာပြီးတော့ဘယ်မှာနေမလဲပေါ့။အဲ့ဒါတစ်ချက်ရှိတယ်ဒီလိုလူတွေအတွက်ဟိုယာယီတီးတွေပြီးတော့စောက်တာရှိတယ်ဒါမဲ့ကျွန်တော်လူတွေကအဲ့ဒီမှာမနေရှင်ဘူးမနေရှင်ဘူးဆိုတာကကျွန်တော်မှကိုပိုင်အိုးနဲ့အိမ်နဲ့ရှိခဲ့တယ်အဲ့ဒါကိုမြန်မာအစိုးရဘက်ကနှိရှုတယ်နှိရှုရဟာကိုကျွန်တော်ပြန်ခေါ်ချင်ရင်ကျွန်တော်ကိုအဲ့ဒါကိုစောက်ပေးရမယ်စောက်ပေးရကလည်းမိမိရဲ့မူလနေရာတွေမှာစောက်ပေးရမယ်ပြီးတော့အဲ့ဒါတစ်ချက်နောက်တစ်ချက်ကလုံခြုံရေးဆိုတာကဒီဘက်မှာလုံခြုံရေးတွေရှိတယ်စစ်တေးရှိတယ်နေကြဆုံးတွေရှိတယ်ရည်ရည်လေးရှိတယ်ဒါမဲ့လုံခြုံရေးဆိုတာကကျွန်တော်ကအကူမပေးတာအကူမပေးရပေါ့အပြင်ကျွန်တော်ကိုပူပြီးတော့သူတို့ပဲနှိပ်စက်တာလေနောက်တစ်ချက်ကကျွန်တော်လူတွေကအရင်ကတည်းကဟိုနိုင်ငံတော်အချင်းကြီးတွေဆုံဆုံခံနေရတာရှိတယ်အဲ့ဒါတွေကိုကျွန်တော်ကိုပြေးပြေးရမယ်ကျွန်တော်ရဲ့အရင်နိုင်ငံတော်အချင်းကြီးရခဲ့တဲ့နိုင်ငံတော်အချင်းကြီးတွေကိုသူတို့ကပြင်ရုပ်သိမ်းတယ်ရုပ်သိမ်းတဲ့ဟာတွေကိုပြင်ပြေးရမယ်ဆိုပြီးတော့ကျွန်တော်လူတွေကတောင်းဆိုနေတာအဲ့ဒါတွေမရမရှိတော့လူတွေပြန်လာဖို့ကျွန်တော်ကတော့မမြင်ဘူ
းလောလောဆယ်မှာတော့နေဆက်မြင့်နေဒုက္ခသည်တွေရောဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာခိုလုံနေတဲ့ဒုက္ခသည်တွေမှာမုတ်တုံမိုးရာသီရောက်လာခြင်းမိုးတက်လေပြင်းနဲ့လေမုန်တိုင်းတံကိုခံနေရတာကြောင့်နေထိုင်ရေးကအတော်လေးဒုက္ခဖြစ်နေကြရတယ်လို့လည်းဒုက္ခသည်စခန်းတွေကိုယ်ကြီးစလန်ကပြောပါတယ်။အခုလိုမျိုးနေဆက်မြင့်ပေါ်ကဒုက္ခသည်တွေကိုအတန်ချဲ့ဆက်နဲ့တုံးပြီးမောင်းထုတ်တာကိုမြမဘက်ကပြီးခဲ့တဲ့နှစ်ဆန်းပိုင်းကတကြိမ်ပြုတ်လုခဲ့ပေမဲ့နှစ်ဖက်တင်းမာမှုတွေဖြစ်ပြီးနှိမ့်နိုင်ခဲ့ရပြီးတဲ့နောက်မှာတော့အခုလိုအတန်ချဲ့ဆက်တုံးနှုတ်ထုတ်တာတွေကိုမြမဘက်ကယာယီရပ်တန့်ခဲ့တာပါ။မြမဘက် ကအသက်ဆက်ဆက်တွေနဲ့နှင်ထုတ်နေပြီမဲ့ဒုက္ခတွေဒီကတော့ဘဲမှမထွက်ခွာပဲနေထိုင်နေကြဆဲဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့ကြားဆောင်တက်တာဝန်ရှိတဲ့သူတွေဘက်ကတော့အခုလိုမျိုးမြန်မာလုံခြုံရေးတပ်ဖွဲ့တွေဘက်ကငယ်ဆက် CEO တစ်ယောက်ကတစ်ပင်နေမှာအသက်ဆက်ဆက်တွေခြိနှောင်ပြီးအသံလွှင့်နေတာကိုအနီးကပ်စောင့်ကြည့်နေကြပါတယ်ရှင်။
မက်ဆီမွန်ပြောပြပေးခဲ့တာပါရှင်။